ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့ဒေသတချို့စီကိုဥတီရွေးရှားလာခဲ့တဲ့ဟာရီကိန်းမုန်တိုင်းမာရီယာကကာရီဘီယံဒေသမာတစ်နစ်နဲ့ဒိုမီနီကာတို့ကိုဒီကနေ့တနင်္လာနေ့နောက်ပိုင်းမှာဗဟိုပြုတိုက်ခတ်မယ်လို့ခန့်မှန်းထားကြပါတယ်။ဟာရီကိန်းမာရီယာက၄ဝကျွန်းတွေကိုရွေရှားလာတာနဲ့အတူလေတိုင်နှုန်းတစ်နာရီကိုအမြင့်ဆုံးကီလိုမီတာ150နှုန်းရောက်မယ်လို့အမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကပြောဆိုထားပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာမုန်တိုင်းရှိန်မြင့်လာမယ်လို့လည်းမိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မနေ့ဖြန်အင်ကာနေ့မှာတော့ Saint Kitts နဲ့ Nevis Monti Sirato ကိုဟာရီကိန်းမုန်တိုင်းထံခန့်ရနိုင်တယ်လို့ခန့်မှန်းထားကြပြီးအမေရိကန်ပိုင်းဘာဂျန်အိုင်လန်နဲ့ဗြိတိန်ပိုင်းဘာဂျန်အိုင်လန်နောက်အန်ဂူလာနဲ့စိန့်မာတင်တို့ကိုလည်းဟာရီကိန်းစောင့်ကြည့်ဒေသတွေအဖြစ်သတ်မှတ်ထားပါတယ်။ဒီထဲကတချို့ကျွန်းတွေကတော့ပြီးခဲ့တဲ့တပတ်ဆယ်ရက်လောက်တုန်းကဟာရီကိန်းအာမာကြောင့်ပျက်စီးဆုံးရှုံးခဲ့တဲ့ဒေသတွေဖြစ်တယ်လို့လည်းမိုင်ယာမီအမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကမိုးစလပညာရှင်က VOE ကိုပြောပါတယ်။ဟာရီကိန်းအာမာဒန်တင့်ခဲ့တဲ့အန်တီဂွာနဲ့ဘာဗျူရာတို့မှာတော့အပူပိုင်းမုန်တိုင်းမာရီယာအဆင့်နဲ့ဝင်ရောက်တိုက်ခတ်အောင်မယ်လို့လည်းခန့်မှန်းထားကြတာပါ။ဘာဗျူရာကျွန်းမှာတော့ဟာရီကိန်းအာမာကြောင့်အဆောက်အုံအလုံးနီးပါးပျက်စီးခဲ့ရပြီးလူတွေအလုံးကိုလည်းကျွန်းကနေဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်။ဟာရီကိန်းအာမာကြောင့်ကာရေဘီယံဒေသမှာအနည်းဆုံးလူပေါင်း60လောက်သေဆုံးခဲ့ရပြီးအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဝင်ရောက်တာမှာတော့အနည်းဆုံး9ဦးထပ်ပြီးတော့သေဆုံးခဲ့ရပါတယ်ရှင်။